သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်သောရရှိမြောက်ဩဂတ်လ23ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ယနေ့အတွက်သတင်းများယနေ့နံနက်ပိုင်းတွင်စင်ဒီလေစိတ်မှရဲတပ်ဖွဲ့ဝင်တဦးရဲ့တနတ်မော်တော်တဆချီစံထွက်သွားခဲ့ပြီးရဲတပ်ဖွဲ့ကစစ်စင်ရေးများလှုပ်ဆောင်ခဲ့ရှိပါတယ်။စင်ဒီလေစိတ်မှအခင်းဖြစ်ရရလကြောင့်ထိခိုက်ဒဏ်ရာရသူမရှိခဲ့သလိုလူတဦးကိုဖမ်းဆီးပြီးနောက်လေစိတ်ကပုံမှန်အတိုင်းပြန်လည်လည်ပတ်နေတယ်လို့ဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လာမယ့်တွေ့ဆုံမှုမှာ၎င်းတို့ရဲ့လုံခြုံရေးအချိုးစည်းပွားကိုကာဝန်ရန်ဥရောပသမ္မတခေါင်းဆောင်များကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတိုက်တွန်းထားပါတယ်။ယူကရိန်းမှာရုရှားရဲ့စစ်ပွဲတွေအတွက်ဆွေးနွေးမှုတွေပြုလုပ်ရန်မစ္စတာထရန့်ဟာအလာစကာမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ကြနေမှာတွေ့ဆုံဖို့စီစဉ်ထားပါတယ်။ Reserve Bank မှာတရားဝင်ငွေသားနှုန်းထားကို 3.6 ခိုင်နှုန်းသို့လျှော့ချပြီးနောက်အင်ရှင်များအနေဆုံးအင်ချင်းငွေနှုံထားကိုရှာဖွေကြည့်ရှုရန်ဘန်ဒါရီကျွမ်းကျင်သူများကတိုက်တွန်းထားပါတယ်။ Commonwealth နဲ့ Westpac တို့က၎င်းတို့သည် Macquarie Bank နဲ့ ING တို့နှင့်အတူငွေချေးသူများကိုအတိုးနှုန်းဖြတ်တောက်ထားသောသုံးညတသမ25ရာခိုင်နှုန်းကိုပြေဝပေးမှဖြစ်ပြီး ANZ နဲ့ NAB တို့သည် Variable Home Loans များကိုဖြတ်တောက်ထားတယ်လို့ပြောဆိုပါတယ်။ဩစတြေးလျရဲ့အနောက်ဖက်ကန်ယူတာမှတန်တာချောက်တာများအယောင်ကျွတ်ချင်းမှပြန်လည်ကောင်းမွန်လာရန်15နှစ်ထိအချိန်ယူရနိုင်ကြောင်းကျွမ်းကျင်သူများကပြောဆိုပါတယ်။ဩစတြေးလျနိုင်ငံနောက်ဖက်ကန်ယူတာရဲ့ကီလိုမီတာ1500အကွာဝေးတွင်တန်တာချောက်တာများသေဆုံးမှုနှုန်းမှာ90ရာခိုင်နှုန်းထိရှိကြောင်း The Australian Institute of Marine Science ကအတည်ပြုပြောဆိုထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့များရဲ့စနစ်တကျနှင်းပန်းနှိပ်စက်မှုဆိုင်ရာအထောက်အထားများတွေ့ရှိခဲ့ရကြောင်းကုလသမဂ္ဂမှစုံစမ်းစစ်ဆေးမှုများကပြောဆိုပါတယ်။မြန်မာနိုင်ငံအတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရာသည်မျက်မြင်သက်သေများရဲ့ထွက်ဆိုချက်များပါဝင်သောတွေ့ရှိချက်များနှင့်ပတ်သက်၍စာမျက်နှာ16မျက်နှာပါအစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။Northern Territory ရှိဥပဒေပညာရှင်များကသက်ကြီးရွယ်ဦးများအားနှိပ်စက်အနိုင်ကျင့်ခြင်းမှကာဝေးရန်ပုံမိုခိုင်မာသောဥပဒေများလှုပ်ဆောင်ရန်တောင်းဆိုထားပါသည်။အိမ်တွင်ချမ်းဖဲမှုဥပဒေများဖြင့်သာအကျုံးဝင်တဲ့နယ်မြေတွင်သက်ကြီးရွယ်ဦးများအားနှိပ်စက်အနိုင်ကျင့်ခြင်းကိုဖြေရှင်းပေးမဲ့တရားဥပဒေများလောလောဆယ်တွင်မရှိသေးဘူးလို့သိရှိရပါသည်။နေစဉ်သတင်းတို့ news/ များပုံမူချသည့် SPS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SPS Radio App ကနေတဆင့်နားဆင်နိုင်ပါတယ်SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါရဲ့ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ